ဖေဖော်ဝါရီလ23ရက်နေ့မှာနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့တွေ့ဖို့အစိုးရရဲ့ဖိတ်ကြားချက်ပေါ်မှာညညွတ်သောတိုင်းရင်းသားများတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ခေါင်းဆောင်တွေဘလို့တုံ့ပြန်တယ်လဲလို့မတ်ရင်ချင်းကမေးမြန်းရမှာတော့ UNFC ရဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာကိုယ်စားလှယ်အဖွဲ့ DPN ဒုတိယခေါင်းဆောင် KIA ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကွမ်မော်ကအခုလိုစပြောပါတယ
်ဒီတွေ့ဆုံမှုကတော့ကျွန်တော်တို့လက်ခံပါတယ်အစကတည်းကတွေ့ဆုံမှုလည်းကျွန်တော်ကစပြီးတောင်းဆိုထားတာပါအခုတော့ရက်ကိုပြန်ပြီးသတ်မှတ်ချဖို့ကျွန်တော်တို့ညှိနှိုင်းဖို့ဖြစ်ပါတယ်
အစိုးရဘက်ကအခုလိုဒေါန်ဆန်းစုကြည်နဲ့တွေ့ဖို့ဗိုလ်ချုပ်တို့ကမ်းလှမ်းလာတဲ့ကမ်းလှမ်းချက်မှာဗိုလ်ချုပ်တို့တင်ပြတဲ့ချက်တွေအဓိကဆွေးနွေးမှာလားအဲဆွေးနွေးမဲ့အကြောင်းအရာတွေကိုရောသူတို့ဘယ်လိုပြောလဲရှင
်အဲ့ဒီကိစ္စတော့ကျွန်တော်တို့ညှိနှိုင်းထားတာမရှိပါဘူးဒါပေမဲ့ကျွန်တော်တို့ဘက်ကတော့ဟိုတင်ပြဖို့လိုအပ်တဲ့အချက်တွေဆွေးနွေးဖို့လိုတဲ့အချက်တွေကိုဟိုမျက်နှာချင်းဆိုင်ပြီးတော့ကွန်ပျူတာနဲ့ဆွေးနွေးဖို့ရည်ရချက်နဲ့ဖြစ်ပါတယ်
ပြီးခဲ့တဲ့ဖေဖော်ဝါရီလ16ရက်နေ့ကအဲ KNU မျိုးသားစည်းရုံးနဲ့ဒီ KIO ရို့ပေါ့နော်အခုဒီငိမ့်ငိမ့်ရေးကိစ္စမှာအဲ့ဒီလိုအပ်ချက်တွေပေါ့လေအဲ့ဒါတွေကိုလည်းထောက်ပြထားတော့ဘုကျုပ်တို့အခုထုတ်ပြန်ချက်ထဲမှာပါတဲ့အချက်တွေကပြည်လည်နိုင်ဖို့ပေါ့နော်အထူးသဖြင့်အဲ့စစ်တပ်နဲ့လားဒါမှမဟုတ်အစိုးရနဲ့အဓိကဖြစ်နေတာလားပေါ့နော်အဲ့ဒါဘယ်လိုသုံးသပ်ပါလဲရှင
်ကျွန်တော်တို့ KIO ကနေတော့အမြဲတမ်းအစိုးရလို့သုံးပါတယ်ဒါပေမဲ့အစိုးရဘက်မှာကတတ်မတော်နဲ့လည်းတွေ့ပါဆိုတော့ဟိုအစနဲ့ချက်ချက်လာတာဖြစ်ပါတယ်။ဘာပဲဖြစ်ဖြစ်ကျွန်တော်တို့ကတော့တာဝန်ပေးတဲ့အကူအညီတွေနဲ့တွေ့မှာပါ။လိုအပ်ရင်ဟိုတပ်ပိုင်းဆိုင်ရာကိစ္စများကိုစီးစားလဲတွေ့ဖို့ရှိပါတယ်။သို့တော်လည်းပဲနိုင်ငံကြီးမူဝါဒအရသွားမဲ့လမ်းကြောင်းအားလုံးမှာတော့ UNFC နဲ့ဒီရဲ့ဦးဆောင်မှုအောက်ကနေကြိုင်ရောတော့လိုက်ပါမှာဖြစ်ပါတယ်
။ဒါပေမဲ့တစ်ဖက်မှာလည်းဒီတက်မတော်ကထိုးစစ်တွေဆင်နေတဲ့ကိစ္စမှာဒေါန်ဆန်းစုကြည်ဘက်ကတားမြစ်နိုင်မှုမရှိတဲ့အပိုင်းကိုထောက်ပြနေတာတွေလည်းတွေ့ရတယ်။ဒါပေမဲ့တစ်ဖက်မှာဒေါန်ဆန်းစုကြည်ရင်ဆိုင်နေရတဲ့အနေအထားကိုတိုင်းရင်းသားခေါင်းဆောင်တွေဘက်ကဘယ်လိုသုံးသပ်လဲရှင်
။ဒေါန်ဆန်းစုကြည်ရဲ့ဒီသူလုတ်ဆောင်လို့တဲ့ဆန္ဒကိုကျွန်တော်တို့သံသယမရှိပါဘူး။ကျွန်တော်ပြောခဲ့သလိုပဲ2008ခေတ်ကဥပဒေအောက်မှာတက်မတော်ကိုဘယ်သူမှချင်းချုပ်လို့မရပါဘူး။အဲ့တော့တကယ်လို့ဒီနေရာမှာဒေါ်အောင်ဆန်းစုကြည်လို့ပုဂ္ဂိုလ်မဟုတ်ပဲနဲ့တခြားတယောက်ဖြစ်တယ်ဆိုလို့ရှိရင်ပြည်သူလူထုအနေနဲ့ကော EAO အနေနဲ့ကောဒီလောက်သိခံနိုင်မလားဟိုသိမခံနဲ့ခုခုထလို့မလားဆိုတဲ့အပိုင်းကိုကျွန်တော်အဓိကထောက်ပြတာဖြစ်ပါတယ်ဒါကြောင့်မလို့ဒီကိစ္စကကျွန်တော်နည်းနည်းရှုပ်ထွေးပါတယ်အဲ့တော့ဒီလိုလက်မှတ်ထိုးလိုက်ခြင်းအဖြစ်တော်လည်းကောင်းအခုသွားနေတဲ့ငင်းချမ်းရေး process ဒီအရတော်လည်းကောင်းဒီ2008အခြေခံဥပဒေကြတော့ကတကယ်ပဲကျွန်တော်တို့ကဟိုပုံမှန်လေးပြုတ်ပြနိုင်ကြမလားဆိုတော့အပိုင်းတွေကလည်းကျွန်တော်နောက်ထပ်ဆွေးနွေးရမယ့်ခေါင်းစဉ်တွေဖြစ်ပါတယ်
။အဲ့တော့ဒေါန်ဆန်းစုကြည်တိုက်တွန်းထားသလို NCA စာချုပ်မှာလက်မှတ်ရေးထိုးမဲ့အလားအလာကြတော့ဘယ်လိုရှိလဲရှင
်။ NCA လက်မှတ်ထိုးမလားမထိုးဘူးလားဆိုတော့တိုက်ရိုက်နေကုန်နေနဲ့နေပြီးတိုက်ရိုက်ဖြေလို့မရပါဘူး။ကျွန်တော်တို့ဟိုတခြားအထောက်အကူပြုတဲ့ချက်တွေပြီးလို့ရှိရင်ဆွေးနွေးပြီးမှကြိုတင်သဘောတူထားမယ့်ချက်တွေရှိပါတယ်။ဒါကျွန်တော်ဥပမာနှစ်ခုလောက်ပြောချင်ပါတယ်။ဟိုပထမအချက်ကတော့ဥပမာနိုင်ငံလုံးပြစ်ခတ်ရစရစ်ချုပ်ပြီးလို့ရှိရင်အစိုးရကတော့လည်းကောင်းဟိုတပ်မတော်ကတော့လည်းကောင်းတနိုင်ငံလုံးမှာစစ်စင်းလှုပ်ရှားမှုတွေကိုဟိုရပ်ဆိုင်လိုက်ပြီးလို့ပြညာပေးနိုင်မလားဆိုတဲ့မေးခွန်းဖြစ်ပါတယ်ဒီဟာကအခုတက်တိပြညာပေးနိုင်သေးဘူးလို့တပ်မတော်ကညှင်းဆိုနေသေးဖြစ်ပါတယ်အဲ့တော့တနိုင်ငံလုံးအပြစ်ခတ်ရစရစ်လှုပ်ရှားပြီးလို့မပြညာပေးသေးနဲ့ကျွန်တော်တို့ကလက်မထိုးမလားဒါဥပမာတစ်ခုပေါ့နော်နောက်တစ်ခုကတော့ဒီကျွန်တော်တို့လက်မှတ်ထိုးပြလို့ရှိရင်ကျွန်တော်တို့နှစ်ဖက်သက်ပိုင်းနေရာပြောင်းလဲချထားရေးကိုဘယ်လိုလုပ်မလဲဆိုတဲ့အပိုင်းကိုကျွန်တော်တို့လက်မှတ်မထိုးသေးတဲ့အဖွဲ့တွေမပြောပါနဲ့လက်မှတ်ထိုးပြတဲ့10ဖွဲ့တောင်မှအခုတည်းကညှိနှိုင်းလို့မရသေးပါဘူးကျွန်တော်တို့ KIO အနေနဲ့ကတော့နှစ်ဖက်သက်စခန်းတွေဘယ်လိုပြောင်းလဲချထားမလဲဆိုတာကို2012ခုနှစ် January 18ဆွေးနွေးစဉ်ကာလမှာဒီချိန်ဒီဝင်စာနဲ့တင်ခဲ့တယ်2013မေလ29ရက်နေ့ဟုတ်မင်းတို့ကိုကျွန်တော်တချင်စာနဲ့ကျွန်တော်တင်ခဲ့ပါတယ်အဲ့တော့2012တည်းကတင်ထားတဲ့ဒီအဆိုပြုချက်ဟာအခုချိန်ထိကျွန်တော်တို့မဆွေးနွေးရသေးဘူးအဲ့တော့ဒီလိုတပိုင်းဆိုင်ရာကိစ္စများကိုဘာမှမဆွေးနွေးရသေးတဲ့ဒီ NCA ကိုလက်မထိုးမလားဆိုတဲ့ဒီလိုဥပမာမျိုးရှိပါတယ်အဲ့တော့ကျွန်တော်တို့ကလိုအပ်တဲ့ကိစ္စများကိုညှိနှိုင်းပြီးတော့ထိုးနိုင်တဲ့အချိန်ရောက်ရင်လက်မထိုးဖို့ဖြစ်ပါတယ်
UNFC ရဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာကိုယ်စားလှယ်အဖွဲ့ DPN ရဲ့ဒုတိယခေါင်းဆောင် KIA ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကွမ်မော်ကိုမတ်အင်ဂျင်နိုင်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်